Ukraine တပ်ဖွဲ့တွေဟာသူတို့နောက်ဆုံးအခိုင်အမာတပ်ဆွဲခဲ့တဲ့ Lansk မြို့ကနေဆုတ်ခွာသွားချိန်မှာပဲသမ္မတဗလာဒီမီယာပူတင်က Ukraine နိုင်ငံအရှေ့ပိုင်း Luhansk ပြည်နယ်မှာရုရှားတို့အနိုင်ရချောင်းတနင်္လာနေ့မှာကျင်းပပါတယ်ရုရှားတပ်ဖွဲ့တွေကလည်းနေချင်းကန်နေတဲ့ Donetsk ပြည်နယ်ကိုတိုက်ခိုက်ဖို့ချက်ချင်းပဲဥတီလှုပ်ဆောင်လာပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဦးဆောင်တဲ့အစိုးရကိုဖြုတ်ချရေးဒါမှမဟုတ်လည်းမြို့တော်ကီယက်ကိုသိမ်းပိုက်ရေးမအောင်မမြင်ဖြစ်ခဲ့ပြီးနောက်၅လပိုင်းနဲ့ကိုရောက်လာပြီးဖြစ်တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားသမ္မတပူတင်ဘက်ကထိန်းချုပ်နိုင်ရေးကြိုးစားနေတဲ့ဆန့်ဖို့ထွန်းကားရာဒွန်းဘတ်ဒေသအတွင်းမှာအဲ့ဒီဒေသလည်းပါဝင်နေတာဖြစ်ပါတယ်ဒွန်းတဲ့ဒေသရဲ့တဝက်နီးပါးကိုရုရှားတို့ထိန်းချုပ်ထားတာဖြစ်ပြီးဒီဒေသတွင်းကစီဘာဖီဒိုရီကာဘက်မို့တို့မှာလည်းအသာကြီးရာရေးရုရှားတို့ကလက်ရှိမှာစ조사နေတယ်လို့ယူကရိန်းကပြောပါတယ်လူဆန်ဒေသကိုရုရှားတပ်ဖွဲ့တွေထိန်းချုပ်လိုက်ပြီးဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကတနင်္လာနေ့ရုပ်သံကားတစ်ဆင့်တွေ့ဆုံပွဲမှာရုရှားသမ္မတပူတင်ကိုအစီရင်ခံခဲ့တာဖြစ်ပါတယ်လူဆန်မှာအောင်ပွဲရအောင်တိုက်ခတ်ခဲ့တဲ့တပ်ဖွဲ့တွေအနားယူပြီးတိုက်ခတ်ရေးစွမ်းရည်မြင့်ချဖို့ရုရှားသမ္မတပူတင်ကပြန်ပြောခဲ့ပါတယ်ပိတ်ဆို့ခံရမယ့်အရေးကိုရှောင်ရှားနိုင်ဖို့အတွက်ယူကရိန်းတပ်ဖွဲ့တွေလန့်ချန်ကနေပြန်လည်ဆုတ်ခွာခဲ့တာဖြစ်ကြောင်းလူဆန်အုပ်ချုပ်ရေးမှုက AP သတင်းအေဂျင်စီကိုတနင်္လာနေ့မှာပြောဆိုထားပါတယ်ရှင်